ူရနိုင်ငံကိုနှစ်ပေါင်း30ကြာအာနာရှင်စံစံအုပ်ချုပ်ခဲ့တဲ့ပေါ်စန့်ကျင်ကောင်းကောင်းမှုတွေလေးလာနေပါကြကြုံရပြီးတော့တမောက်ဟူမာအယ်ဖာရှီယားကိုစစ်တပ်ကဖိရှားလိုက်ပါတယ်။တမောက်ကိုလုံခြုံတဲ့နေရာတစ်ခုမှာထိန်းသိမ်းထားတဲ့အကြောင်းလဲကာဝေးဝင်ကြီးအဝတ်မိုဟာမက်အာခမက်အက်ဖ်အော့ဖ်ကဒီနေ့ရုံးမြစ်တန်ကြားကကြီးညာရမှာပြောလိုက်တာပါ။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပြီးတိုက်ပွဲကိုနှစ်နှစ်ကြာအုပ်ချုပ်မဲ့ကောင်စီတရားကိုဖွဲ့စည်းလိုက်ကြောင်းလဲပြောပါတယ်။ဒီနေ့နဲ့ဒီဇင်ဘာအစိုးရဖွဲ့ရအားလုံးကိုဖျက်သိမ်းလိုက်ကြောင်းလဲကြီးညာခဲ့တာပါ။သမယာလူကဖိရှားခံရတဲ့အတွက်ထောင်နဲ့ချီရလူရလည်းခတ်တုံးမျိုးလမ်းတွေပေါ်ထွက်လာကြပြီးကာကြခုံညာအဲပါရှားကိုဆန့်ကျင်တဲ့ကြွေးကြော်တဲ့အဟိပီအောင်မွေးခံခဲ့ကြပါတယ်။ဆူဒန်နိုင်ငံမှာဩဇာရှင်ဝါကြီးမားတဲ့အမျိုးသားလူညိုရင်းနဲ့ထောင်ရင်းဌာနကနိုင်ငံတော်မှာဖန်ဆီးထားတဲ့နိုင်ငံရေးကျင်းသားရဲ့အားလုံးကိုပြန်လွှတ်ပေးမယ်ကြောင်းနိုင်ငံပိုင်ရေးဌာနကအစိုးရမှကြေညာခဲ့ရပါ။ဒါနဲ့လည်းနိုင်ငံရေးကျင်းသားတွေလွှတ်မပေးလို့ဆိုပြီးနိုင်ငံရှိပိုင်းကပေါ့ဆူဒန်နဲ့ကာဆာလာမျိုးတွေကထောင်ရင်းဌာနအစိုးရကိုဆန္ဒပြသူတွေကတက်ခိုက်ခဲ့ကြကြောင်းလဲကိုလန်တွေ့တဲ့သူတွေကပြောပါရယ်။ဒါမှဖာရှီယာအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ကိုယ်စင်းလုံးနေတဲ့လောင်စာဆီးဈေးတွေတဟုန်တို့မြင့်တက်ခဲ့တယ်လို့နိုင်ငံချောင်းဝင်ပြက်လက်မှုတွေကြောင်းရတယ်ဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ9ရက်နေ့ကစဆန္ဒပြပွဲပေါ်ပေါက်လာခဲ့တာပါ။1989ခုနှစ်မှာအာနာတိုင်းပြည်တက်လာတဲ့ဒါမှဖာရှီယာအစိုးရကတော့ဆန္ဒပြပွဲကိုအစိုးရနေနှင်းမှုတွေမအောင်မြင်ဖြစ်ခဲ့ပြီးရင်တော့ဖေဖော်ဝါရီလ22ရက်နေ့မှာပဲတနင်္ဂနွေလုံးရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ်။